မြန်မာနိုင်ငံမှာကိုဗစ် -19 ပြန့်နှံ့ကူးစက်မှုရောကြလာတဲ့မြို့နယ်တချို့ကိုအိမ်မှာပဲနေရေး stay at home ညွှန်ကြားချက်ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြန်လည်ရုပ်သိမ်းပါတယ်။ဒါပေမဲ့မန္တလေးတိုင်းအတွင်းကမြို့နယ်၄ခုကိုတော့ stay at home အိမ်မှာပဲနေဖို့ညွှန်ကြားလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနေ့7နာရီမှာစတင်တက်ရောက်မဲ့ state at home ညွှန်ကြားချက်ပယ်ဖျက်မှုမှာတော့ရန်ကုန်တိုင်းအတွင်းကစိတ်ကြီးခနောင်တို့တွန်တေးနယ်၊ကွန်းချံကုန်းမြို့နယ်၃ခုပါဝင်ပေမဲ့ဒီ၃မြို့နယ်တဲကရက်ွက်နယ်ချေးရွာအုပ်စုတချို့ကိုတော့အိမ်မာနေဖို့အမိန့်ဆက်လက်ထားရှိပါတယ်။စိတ်ကြီးခနောင်တို့တွန်တေးနယ်၊ကွန်းချံကုန်းကလွဲလို့ရန်ကုန်တိုင်းအတွင်းကတခြားမြို့နယ်တွေမှာတော့ state at home အိမ်မာပဲနေဖို့အမိန့်ဆက်လက်တက်ရောက်နေပါတယ်။ဒုတိယအဖြစ်များဆုံးမန္တလေးတိုင်းမှာတော့အမရပူရမြို့နယ်ကို state at home ညွှန်ကြားချက်ပယ်ဖျက်ပေးမယ်လဲရက်ွက်နယ်ချေးရွာအုပ်စု48ခုကို state at home အိမ်မှာပဲနေဖို့ဆက်လက်ညွှန်ကြားထားပါတယ်။မန္တလေးတိုင်းအောင်မြေသာဇံချမ်းမြသာစီပြည်ကြီးတခုနဲ့ပသိမ်ကြီးမြို့နယ်တွေကို state at home အိမ်မှာနေဖို့ညွှန်ကြားလိုက်ပြီးဒီနေ့တနင်္ဂနွေနေ့မနေ့7နိုင်ကဆက်လို့တက်ရောက်မှာဖြစ်ပြီးလိုက်နာဖို့ပြက်ကွက်သူတွေကိုဥပဒေအရရေးယူမယ်လို့လဲဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ state at home အမိန့်ပယ်ဖျက်ချက်ထဲမှာကချင်ပြည်နယ်မိုးညင်းမြို့နယ်ဖားကန့်မြို့နယ်ပါဝင်ပေမဲ့ရက်ွက်နယ်ချေးရွာအုပ်စု၈ခုကိုအိမ်မှာနေဖို့အမိန့်ဆက်ထုတ်ထားပါတယ်။ဧရာဝတီတိုင်းဖျာပုံနဲ့မအူပင်မြို့နယ်ပဲခူးတိုင်းမှာကဝနဲ့တနက်ပင်မြို့နယ်တွေမွန်ပြည်နယ်မှာမော်လမြိုင်နဲ့ဘီလင်းမြို့နယ်တွေကိုလည်း state at home အမိန့်ပေးဖြတ်တဲ့အထက်မှာထည့်ထားပါတယ်။ COVID-19 ရောဂါဖြစ်ပွားမှုမှာတော့စနေနေ့မှာအတည်ပြုလူနာ934ယောက်ထပ်တိုးပြီးသေဆုံးသူက29ယောက်ရှိပါတယ်။ကူးစက်ခံအတည်ပြုလူနာစုစုပေါင်း132,280 ဦးရှိတဲ့အထက်မှာဆေးရုံစင်ကွင်ရသူစုစုပေါင်းက132,163ယောက်သေဆုံးသူက2,569ဦးရှိပါတယ်။စနေနေ့အထိ COVID-19 စစ်ဆေးပြီးသူပေါင်းကတနိုင်ငံလုံးအတိုင်းအတာနဲ့13,000ကျော်ရှိပါတယ်ရှင်။